မာပြည်မှာမိထားလန့်နေတဲ့ပတ်သက်ပြီးအင်္ဂလိပ်မြန်မာတတိယစစ်ပွဲအပြီး1885ခုနှစ်မှာရန်ကုန်တောင်ကိုမိထားလန့်အရှိ166မိုင်နဲ့စတင်ဖောက်လုပ်ခဲ့ပါတယ်။ရန်ကုန်မန္တလေးမိထားလန့်ကိုတော့ပါတော်မူပြည့်တဲ့နောက်တစ်နှစ်အကြာ1886ခုနှစ်အောက်တိုဘာလမှာတောင်ကိုကနေမန္တလေးအထိဆက်ဖောက်ဖို့အမိန့်ပေးပြီး1889ခုနှစ်မတ်လ1ရက်နေ့မှာတော့386မိုင်အရှိရှိတဲ့ရန်ကုန်မန္တလေးမိထားလန့်ဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါကြောင့်မန္တလေးမှာမိထားဗုဒ္ဓယုံဟာလွန်ခဲ့တဲ့နှစ်ပေါင်း120ကျော်ကလေးကတည်ရှိခဲ့တာပါ။အဲ့ဒီကာလမှာတော့ဗုဒ္ဓယုံဟာလူနေထူတတ်တဲ့ရက်ွက်ကြီးတွေဈေးကြိုအပါဝင်စီးပွားရေးဆိုင်ရာရာဝန်းကြီးတွေရဲ့အရှိပြားမှာရှိပြီးအစိုးရယုံကြီးတွေစီဗီလိုင်းလိုလူနေကျဲတဲ့ရက်ွက်တွေနဲ့ပဲဆက်ဆက်နေတာပါအဓိကအနေနဲ့အင်္ဂလိပ်စစ်တပ်နဲ့အင်္ဂလိပ်အစိုးရယုံဆိုင်တဲ့နန်းတွင်းနဲ့နီးကပ်နေတာပေါ့ဒုံဂျုံကြီးအရာစိတ်ချရတယ်လို့စစ်လက်နဲ့တည်ယူပို့ဆောင်ရေးမှာလဲလိုအပ်တဲ့နေရာမှာတည်ရှိတာမို့အစစအဆင်ပြေမဲ့သဘောပါပဲအဲ့ဒီနေရာမှာမန်လေးသားတွေကဗုဒ္ဓကြီးလို့ခေါ်နေကြလို့မလို့အဖက်ကိုငချင်းကိုချင်းကကြီးတလုံးအပေါ်ဆောင်းထားလေရဲ့လို့နာမည်ကျော်သတင်းစာဆရာကြီးတယောက်ကသတင်းစာတစ်စောင်ကနေကဲ့ရဲ့ရှုံချရေးသားခဲ့ပူပါတယ်ဒီတော့မန္တလေးသားသတင်းစာဆရာတဦးကမန္တလေးဗုဒ္ဓယုံကိုဗုဒ္ဓကြီးလို့ခေါ်တော့သုံးဆွဲတာဟာကိုငချင်းကိုချင်းနာမဟုတ်တဲ့အကြောင်းဗုဒ္ဓလေးဆိုတာရှိခဲ့လို့ဗုဒ္ဓကြီးလို့နိုင်ရှင်ခေါ်တာဖြစ်ကြောင်းဗုဒ္ဓလေးဟာမန္တလေးမရယာပြေးဆွဲတဲ့တိကျမီထားလိုင်းအတွက်ဈေးကြိုအနီးမှာရှိခဲ့တဲ့အကြောင်းဒါကြောင့်လက်ရှိဗုဒ္ဓကိုဗုဒ္ဓကြီးခေါ်ကြရာကဗုဒ္ဓလေးဖျက်သိမ်းပြီးတဲ့နောက်မှာလဲနှုတ်ကြိုးအမိတွင်နေတာဖြစ်ကြောင်းပြန်လဲရှင်းလင်းရေးသားခဲ့ပူပါတယ်မန္တလေးမရယာပြေးဆွဲတဲ့မီထားနာမည်ကမနှင်းစီရထားတဲ့အိန္ဒိယတထေမနာကြီးဆိုသူပိုင်တဲ့ကုမ္ပဏီကပြေးဆွဲတော့မနာကြီးရထားကနေမြမနှုတ်ရှာမှာမနှင်းစီရထားဖြစ်သွားတာပါတဲ့မနှင်းစီရထားပြေးဆွဲတဲ့ဗူရာလေးနဲ့မနှင်းစီရထားလေးကတော့1930ဝန်းကျင်မှာဖျက်သိမ်းသွားတယ်လို့ဆိုပါတယ်မန္တလေးရဲ့မြို့ပြဖွဲ့စည်းပုံဟာမန္တလေးဗူရာစတင်တည်ဆောက်ခဲ့တဲ့1889ခုနှစ်မှာစောစောကပြောသလိုပါပဲအဓိကလူနေရက်ွက်နဲ့စီးပွားရေးရက်ွက်ဟာဗူရာရဲ့အနောက်ချမ်းပါပဲတည်ရှိခဲ့ပါတယ်ရဲ့ဒုတိယကဘာစေကြီးဖြစ်တော့မန္တလေးဗုဒ္ဓယုံအဆောက်အဦးလေးပျက်စီးဆုံးရှုံးမှုတွေရှိမယ်။မျိုးစင်အဆောက်အဦးရဲ့အပေါ်ပိုင်းအမိုးတွေဗုဒ္ဓရဲ့အပေါ်ဓာတ်တွေပျက်စီးသွားတယ်။စစ်ကြီးပြီးတော့မျိုးပြလူနေမှုစနစ်ကထူးထူးခြားခြားပြောင်းမသွားပါဘူး။အရင်လိုပါပဲ။ဗုဒ္ဓကြီးအနောက်ချမ်းကပဲအသွားလတ်ထူတတ်တာပါပဲ။စစ်ကြီးကြောင့်နေကလူတွေတော်တော်များများမျိုးပေါ်တက်လာကြတာတော့ရှိတာပေါ့။ဒါပေမဲ့ဗုဒ္ဓကြီးအနောက်ချမ်းလူနေရက်ွက်တွေကဝင်းနေတယ်ပဲဖြစ်သလိုသူ့ကိုနေထိုင်ကြတာပါ။ဗုဒ္ဓကြီးအရှိချမ်းကတော့အစိုးရယုံတွေနဲ့အရာရှိဝန်းကျင်တွေသာရှိလို့ထူးထူးခြားခြားလူနေထူတတ်မသွားပါဘူး။အဲဒီကလာဗုဒ္ဓကြီးအရှိချမ်းနဲ့အနောက်ချမ်းရဲ့အဓိကဆက်သွယ်မှုက35 A လမ်းနဲ့26 B လမ်းတွေပါပဲ။တက္ကသိုလ်ဘော်ဒီကုန်းအမြောက်တန်းမြပိုက်ရစတဲ့ရက်ွက်တွေကမန္တလေးအနောက်ချမ်းကို35 A လမ်းကသွားတယ်။နန်းရှိအောင်တော်မူဆေးုံကြီးဝင်းကျင်ရက်ွက်တွေက26 B လမ်းကပဲဈေးကြိုအစရှိတဲ့အနောက်ချမ်းကိုသွားကြတာပါ။35 A လမ်းနဲ့26 B လမ်းကြားမှာဗူရာကြီးရှိနေတော့35 A လမ်းအနေနဲ့မိထားအဝင်းထွက်များလို့ကားလမ်းကိုတကားပိတ်ပြီးမှရထားတွေဝင်ထွက်စေပါတယ်လမ်းပိတ်ဆို့လောက်အောင်တော့အဲ့ဒီတော့ရင်းလေးမများသေးပါဘူးဒါပေမဲ့ရေရှည်မှာဗူရာကြီးကြောင့်သွားရလာရအခက်ခဲဖြစ်လာနိုင်မယ်ဆိုတာမြို့မိမြို့ဖတွေကကြိုသိနေပါပြီအရှိအနောက်တောင်မြောက်တဲ့တဲ့ဖောက်လုပ်ထားပြီးမြို့ပြကွက်အနေနဲ့4000ဆက်ဆက်ကျုံမြို့ရိုးအကွက်ကြီးနဲ့26 B လမ်းသာချားကအရှိ6ပြတမိုင်းနီးပါအကျဲတပြရှိတဲ့ဗူဒာကြီးရောက်ဝင်ဟာမြို့ကိုအရှိနဲ့အနောက်ပိုင်းခြားတယ်လို့ဖြစ်နေတာပေါ့ဒီဗူဒာကြီးကိုဝင်မဲ့မိထားလမ်းတွေကလည်းမြို့တောင်ဘက်ကနေမြောက်စူးစူးတိုင်းဖြတ်သန်းဝင်ရောက်လာတော့မန်းလေးမြို့ဟာဗူဒာကြီးကြောင့်နှစ်ပိုင်းကွဲနေတာပိုသိတာလာပါတယ်ဒါကြောင့်ဒုတိယကမ္ဘာစစ်ကြီးပြီး1949ခုနှစ်စက်တင်ဘာလ24ရက်နေ့မှာကျင်းပတဲ့မန်းလေးရိုတရီအသင်းအစည်းအဝေးတစ်ရက်မှာမြူနစ်စပယ်အလုပ်ဝင်ဦးတာထွန်းကမန်းလေးမြို့ပြန်လည်ထူထောင်ရေးနဲ့ပတ်သက်တဲ့အကြံဉာဏ်တွေပေးတော့မြို့လေကောင်မှာရှိတဲ့ဗူဒာကြီးဟာမြို့ရဲ့လုံခြုံရေးလမ်းပန်းဆက်သွယ်ရေးတွေအတွက်မသင့်လျော်တော့တဲ့အကြောင်းဗူဒာကိုမြို့ဟောင်းဗူဒာနေရာမှာရွှေ့ပြောင်းသင့်တဲ့အကြောင်းအကြံပေးခဲ့ပါတယ်ဒါဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကပေးခဲ့တဲ့အကြံဉာဏ်မှာအခုတိုးတက်ကြီးထွားလာတဲ့မန္တလေးမြို့ပြအရာရောတိုးတက်လာတဲ့လူဦးရေနဲ့ရင်းရေးရေအတွက်အရာရောဗူဒာကြီးရဲ့အရှိချမ်းဖွံ့ဖြိုးတိုးတက်မှုအရှိန်အဟုန်လျင်မြန်ကြီးထွားလာတာရောမှုလူနေထူတတ်ပြီးလက်ကရောင်းဝယ်ရေးတွေထွန်းကားတဲ့မြို့အနောက်ချမ်းနဲ့ခေတ်ပေါ်စီးပွားရေးအကွက်အကွင်းများတည်သာစွာဖွံ့ဖြိုးလာတဲ့မြို့အရှိချမ်းတို့ရဲ့နေဆက်တူဝဆက်သွယ်သွားလာရေးမှာဒေါင်းတောင်အေရီးယားအတွင်း26 B လမ်းနဲ့35 A လမ်းတို့ပဲရှိနေလေတော့အလွန်တရာမှခက်ခဲကြက်တီးနေပါပြီ35 A လမ်းကလည်းတာမန်အကျယ်34ဘေသာရှိတဲ့ဂုံးကျော်တရာဖြစ်နေတော့ပိုပြီးတော့ခက်ခဲကြက်တဲတာပေါ့တကယ်တော့လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကမန္တလေးမြို့လေကောင်မှာရှိတဲ့ဗူရာယုံကြီးနေရာပြောင်းရွှေ့ရေးအကြံဉာဏ်နဲ့စဉ်းစားမှုမျိုးကိုလက်ရှိဗူရာယုံအသစ်ကြီးပြန်လည်တ တိဆောက်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးလောက်ကအကောင့်ထဲပေါ်ခဲ့ရင်အခုဆိုရင်မန္တလေးမြို့တွင်ဆက်သွယ်ရေးဟာတော်တော်လေးအသားကျအဆင်ပြေနေပါပြီ။အယောဂါကိုအဲ့နဲ့ထွင်းရမယ်ကာလပါပဲ။ဒါပေမဲ့အခုလိုပေါက်စိန်နဲ့ပေါက်ရမယ်အချိန်ရောက်နေပေမဲ့ပြုလုပ်ဖန်တီးကြမယ်ဆိုရင်တော့အချိန်လေးကမနှောင့်သေးပါဘူး။စေမီတို့ဤတွေနဲ့ဟိုကုန်းကျော်ပေါ်ဆိုင်ကဲမတည့်ရဒီလန်းတလန်းမောင်းလို့ဟိုလန်းတလန်းမောင်းလို့ဒီနီယာကုန်းကျော်တစဉ်ထပ်ဆောက်ဆိုတဲ့ကုနီကားတွေနဲ့တော့ရေရှည်မာပြောလက်တလုံးမာရောအစင်မပြေနိုင်ပါဘူးအတက်နိုင်ရင်တော့လက်ရှိဘူရာကြီးနေရာမှာပဲလက်ရှိအတိုင်းမြေထားလန်းတွေပလက်ဖောင်းတွေဘူရာအဆောက်အဦတွေကိုမြေအောက်နှိမ်ပြီးအပေါ်ကအရှိအနောက်ဖြတ်တဲ့ကားလန်းတွေပြတိုင်းမှာထားမလားဒါမှမဟုတ်လက်ရှိဘူရာကြီးကိုပဲတင့်တော်တဲ့နေရာပြောင်းမလားဒီတော့ပြင်မလားပြောင်းမလားဆိုတဲ့ကိစ္စကတော့လက်တလောစဉ်းစားရမယ်ပြဿနာတစ်ရပ်ပါပဲအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်ဆုတောင်းပါတယ်